အီရန်နဲ့ရလိုက်တဲ့နျူကလ িয়ার သဘောတူညီချက်ဟာအီရန်အနေနဲ့နျူကလ িয়ার ဘုံထုတ်လုပ်နိုင်မဲ့လမ်းကြောင်းကိုရောက်မလာအောင်ဟန်တားလိုက်တဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကသဘောတူညီချက်ကိုအပြင်းထန်ကာကွယ်ပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမြို့မှာရှိတဲ့အမေရိကန်တက္ကသိုလ်မှာပြောကြားတဲ့မင်ကွန်းတွင်ဒါဟာအင်မတန်ကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒီသဘောတူညီချက်ကိုသာအကောင့်ထဲပေါ်ခဲ့ရင်ဒါဟာအီရန်အတွက်ကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအပြင်ပဋိပက္ခတွေအဆင်ဖြစ်နေတဲ့ဒေသအတွက်ရောတစ်ကမ္ဘာလုံးအတွက်ပါကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လည်းဒီသဘောတူညီချက်အပေါ်တန်တရားရှိနေကြတဲ့လွတ်တော်အမတ်တွေကိုဆက်သွယ်ပြီးနောက်လမဲခွဲဆုံးဖြတ်တဲ့အခါထောက်ခံမဲ့ပေးကြဖို့ဆော်အော့ပေးဖို့ကိုလည်းသမ္မတအိုဘားမားကတိုက်တွန်းပြောကြားခဲ့ပါတယ်။အီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုကိုဟန်တားထားတဲ့ဒီသဘောတူညီချက်ကြောင့်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်ရုပ်သိမ်းပေးမှာဖြစ်ပါတယ်။အဲ့ဒီပိတ်ဆို့အရေးယူမှုတွေကြောင့်အီရန်ရဲ့စီးပွားရေးထိခိုက်ကျဆင်းနေတာလည်းဖြစ်ပါတယ်။အီရန်အနေနဲ့သဘောတူညီချက်ကိုလိုက်နာခြင်းရှိမရှိစောင့်ကြည့်မဲ့အစီအစဉ်တွေဟာအားနည်းလွန်းနေတယ်လို့ဒီသဘောတူညီချက်ကိုကန့်ကွက်သူတွေကထောက်ပြပြောဆိုကြပါတယ်။ဒါဟာနျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်ပြုလုပ်ခဲ့တဲ့ဆွေးနွေးမှုတွေကအခိုင်အမာဆုံးသဘောတူညီချက်ဖြစ်တယ်ဆိုပြီးအဲ့ဒီလိုဝေဖန်ပြောဆိုမှုတွေကိုသမ္မတအိုဘားမားကပြန်လည်တုံ့ပြန်ခဲ့ပါတယ်။